မြန်မာဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားချက်နဲ့မြန်မာပြည်တွင်းဆက်သွယ်ရေးကုမ္ပဏီတွေဟာအင်တာနက်သုံးစွဲမှုနှုန်းထားတွေကိုဒီကနေ့ဒီဇင်ဘာလ၈ရက်နေ့ကနေစပြီးတော့တိုးမြင့်ကောက်ခံလိုက်ပါတယ်။ဒီလိုမျိုးတိုးမြင့်ကောက်ခံလိုက်တဲ့အပေါ်မှာအများပြည်သူရဲ့သဘောထားဘယ်လိုရှိပါသလဲ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။ပြည်တွင်းမှာဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေအားလုံးကသူတို့ရဲ့အင်တာနက်သုံးစွဲကတွေကိုဒီကနေ့မှာအသီးသီးတိုးမြင့်ကောက်ခံလိုက်တာပါ။တယ်လီနော၊မိုက်တဲ၊ Ooredoo၊ MPT စတဲ့ဈေးကွက်ဝေစုအများဆုံးရထားတဲ့ကုမ္ပဏီတွေကတိုးမြင့်လိုက်တဲ့အင်တာနက်သုံးစွဲကတွေတစ်ခုနဲ့တစ်ခုအနည်းငယ်ကွာခြားတယ်ဆိုပေမဲ့အရင်ကထက်ဆိုင်နှစ်ဆလောက်တက်သွားတယ်လို့သုံးစွဲသူတွေကပြောပါတယ်။ဒီလိုအင်တာနက်သုံးစွဲကတွေဈေးတက်သွားတာကိုအများစုကတော့သဘောမကျပါဘူး။ဒီအပေါ်မှာလည်းအမြင်အမျိုးမျိုးရှိနေတာပါ။တယ်လီနော line ကိုသုံးစွဲတဲ့ရန်ကုန်ကကိုဆွေကတော့ဒါဟာတရင်အချက်လက်ရရှိမှုကိုအထိုင်လျောက်တားဆီးဖို့အတွက်လှုပ်ဆောင်မှုတစ်ခုဖြစ်နိုင်တယ်လို့ယူဆကြောင်းပြောပါတယ
်။ဒီစစ်ကြောင်းစမ်းစာတွေဒီလိုမျိုးဖြစ်နေတဲ့ဒီကောပြည်ထောင်စုရဲ့ပြည်ကိုပြေပြောမသိနိုင်အောင်လို့ဒီတစ်သက်တဘောပဲပူရရတဲ့ဝင်ဝင်နဲ့မကြည့်တဲ့ပေါ်ကျွန်တော်တို့ရှင်းပြလို့ဆိုရင်စစ်ပိတ်နားလို့ရှိတယ်။ကျွန်တော်ဆင်ပေါ်လာတာကျွန်တော်ကဘုရားအတန်တက်ကိုအူရပေးရကြည့်ရပြင်နေကြတယ်ပြည်သူအောက်တော့ဘောဒီလိုတို့ဒီလိုတို့လာကိုကျွန်တော်ကြည့်နေတာနားထောင်နေတာတော့ကိုယ်ဒီကဆင်ပြီးတဲ့ပြင်ကြတာလည်းဟောက်မှမဟုတ်တာဟုတ်ဒါကြည့်တဲ့ဆိုတော့ဆိုပြီးဦးပေါ့
ပြောင်းလဲတက်မှတ်လိုက်တဲ့မိုဘိုင်းအင်တာနက်သုံးစွဲကတွေဟာတခြားနိုင်ငံတွေထက်စာရင်အင်မတန်ဈေးများနေတယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့ကဆရာတော်တူဦးကမိန့်ပါတယ်အင
်တာနက်ဆက်နေတယ်တခါတည်းသုံးလဲ9000တခါတည်းတန်းပုံသွားတဲ့ဈေးတွေတွေ့ရတယ်အင်ကုန်ဘုံတို့နိုင်ငံသားမှဆိုလို့ရှိရင်စိတ်ချိုက်ပြောသူကဟိုဟာတခြားမခြားရူပီတရူပီနရူပီကျတာအင်ဒီယားမှာတော့ဒီမှာတော့သူတို့ရဲ့တတ်မှတ်ဆုံးချက်ကိုအများကြီးဆိုးတယ်။အင်တာနက်ဒေတာသက်သက်ကိစ္စနဲ့ပေါ်ပေါ်ကိုယ်ကြီးစတာတော့ဒီတာဝန်တိုင်းကြီးကျိုးတဲ့ကိစ္စကိုကျော်ကျင်းနေနဲ့ကိုသူတို့ဒီတခြားနိုင်ငံတကာကိုရောတူပေါင်းမှုဆောင်ရွက်ထားတဲ့ဥစ္စာကိုဒီတည်ရမယ့်ဥစ္စာတွေပြည်ပြည်ဒေအတွက်ကိုဒီကနေမလိတ်တဲ့ကြောင်းယူနေတယ်လို့ယူဆပါတယ်
။ဥပမာရခိုင်ကအင်တာနက်သုံးဆွဲတဲ့တတ်မှတ်နှုန်း900မီဂါဘိုက်ကို996ကျပ်ဖြစ်ပြီးတော့အသိနှုန်းသားကတော့900မီဂါဘိုက်ကို996ကျပ်ဖြစ်ပါတယ်။အင်တာနက်သုံးဆွဲကနဲ့ဖုန်းခေါ်ဆိုကားတွေကိုတိုးမြင့်ကောက်ခံမယ်ဆိုတာကိုဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနကဒီဇင်ဘာလ3ရက်နေ့မှာအတည်ပြုထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လက်ရှိမှာတော့အင်တာနက်သုံးဆွဲကကိုပဲပြောင်းလဲကောက်ခံတာတွေ့ရပြီးဖုန်းခေါ်ဆိုကားကိုတော့ရခိုင်နှုန်းသားအတိုင်းပဲကောက်နေတာတွေ့ရပါတယ်။အိမ်သုံး Wi-Fi အသုံးပြုကားတွေကိုတိုးမြင့်ကောက်ခံတာကိုတော့လက်ရှိမှာအပြောင်းအလဲရှိမှာမဟုတ်ဘူးလို့ဆက်သွယ်ရေးကုမ္ပဏီတချို့ကသူတို့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေအတည်ပြုထုတ်ပြန်ထားပါတယ်ခင်ဗျာ။